မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရွာလုံးကျွန်းနီးပါးနေအိမ်တွေမီးလောင်ကျွမ်းသွားတဲ့ကင်းမရွာကကျန်ရှိနေတဲ့နေအိမ်တွေကိုစစ်ကောင်စီကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကဆက်ပြီးပြောပြပါမယ်။
မကွေးတိုင်းပကုတ်ကူခရိုင်ထဲမှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေနေရှင်းလင်းမှုတွေလုပ်နေရမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါင်းမြို့နယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျွော်မှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကင်းမကျေးရွာဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါင်းမြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီဘာကကြောက်ဦးပါရက်တိုင်းနဲ့ကောင်းနေပြီကြောက်ဦးကတိုင်းနဲ့ကောင်းနေတက်ဆူရတာပြင်းမှမှာကျွန်တော်တို့နဲ့အားမလို့ဒီဒေသခံဒီကတိနဲ့ဒီမှုရှိပြီးတော့နိုင်တော့ဒီမှုရှိတော့ဟောလည်းလည်းကြည့်နေနိုင်ငံနဲ့အကုန်ပြစ်တယ
်စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ကတော့ဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကျင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့တူစောထီးတွေဟာကျင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတူကပြောပါတယ်
။နေအိမ်က20လောက်လောက်တော့ညာ20လောက်ဆိုဒီလိုပြတော့တဲ့မှာနေရတာသူညရွာတွေမှာတင်းဆောင်နေရတာဆိုတော့ကြီးဝင်လို့မဟုတ်တော့ကိုယ်ဝင်နေကိုပဲတင်းဆောင်နေလဲဆိုတော့အိမ်ရှင်တွေလည်းပါတယ်ခင်ဗျအဲ့ဒါလေဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ပါးကျုပ်ဖြစ်ဆိုတာပေါ့ညာသူတို့ကအခုအပြည့်ထောက်တဲ့အင်းကြီးတွေကထပ်ရှိတာအရင်ချိုးပြီးလို့မလို့တိုးထဲမှာနေရတယ်တိုးထဲမှာနေရတာညရာထဲမှာထောက်နေရတာဆိုတော့ဒီကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတွားတယ်ထောက်တယ်အဲ့ဒါအပြည့်ကလေးတွေထောက်ခါတာဝါးအင်းကြီးတွေပေါ့ညာအဲ့ဒါလေးတွေကိုထပ်ချိုးသွားတာခင်ဗျအဲ့ဒါတစ်ဖက်ပေါ့အဲ့လူကြီးကတော့
ကင်းမရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီကမှပေါင်းမြို့နယ်တောင်ပိုင်းနဲ့စိတ်ပြူမြို့နယ်ကြားကချောင်းစုံရွာကနေအိမ်တွေကိုလည်းမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ချောင်းစုံကျေးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေနေနေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2021ဇွန်လ15ရက်နေ့ကကင်းမကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကကင်းမကျေးရွာကကြီးစုအများစုဟာတောတောင်ကြီးထဲမှာနေထိုင်နေရပါတယ်။ဧပြီလ18ရက်တန်းတန်းနေ့ကပေါင်းမြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးတဲ့အတွက်စစ်ပေးဒုက္ခတွေပဲဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါတယ်
။7နာရီခွဲလောက်မှမီးရှို့ပြီးမှ7နာရီလောက်ကြပြန်သွားပြီးဆိုအဲ3နာရီကျော်ကျော်လောက်ကြတော့မိုးရောလီရောလာမိုးသီးတွေရောကျလာကြကျွန်တော်တို့ရှိမှအဲ့ဒါဒီလိုတိုက်အဲ့လိုတွေဖြစ်လို့တော်တော်ဒုက္ခရောက်ဖို့ရတယ်။တိုးတဲ့တဲမှာထောက်နေရတယ်ဆိုတော့နောက်ထပ်တစ်ခေတ်စစ်သားတွေအဲ့ဒီပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှစုံမြောင်တော့ကြတွေကိုထဲတွေနွားတွေရောလူတွေရောအကုန်လုံးဖွဲ့ပြီးပြေးနေတဲ့အချိန်မှာတချို့ကဝေးဝေးကြည့်တဲ့လူကကိုယ်နဲ့ကိုယ်ပြန်မရောက်ခင်မူလမ်းနဲ့မိုးတွေလေတွေမိုးကြီးတွေလည်းအဲ့လိုကြည့်ကြ။အနာနီနီရဲ့ကြည့်တဲ့လူကလည်းကိုယ့်ဘက်ကိုပြန်ရောက်ခင်တော့လွတ်သွားဖို့အဲ့လိုတွေမရှိကြ
။ဧပြီလ9ရက်ကစလို့ပေါင်းမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေနေရှင်းလင်းနေတဲ့အတွက်နေ400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ1100ကျော်ဟာစစ်ဘေးဒုက္ခတွေအဖြစ်တောတောင်တွေခေါ်လုံနေကြရပါတယ်ခင်ဗျာ။